တရုတ်နိုင်ငံကိုအဓိကထားတင်ပို့နေရဲမြန်မာနိုင်ငံထွက်ဖျဲသီးတွေကိုအစောဆုံးရှိလာစံကစပြီးအရှိအလေပိုင်းနိုင်ငံတွေကိုတင်ပို့နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံကထွက်တဲ့ဖျဲသီးတွေကို RS ဆော့ဖ်ဝဲများပြည်အောင်စု UAE နဲ့ကာတာနိုင်ငံတွေအပါအဝင်အရှိအလေပိုင်းဒေသတချို့ကိုအခုလာမဲ့ဒီဇင်ဘာပရမပတ်မှာစပြီးတင်ပို့သွားတော့မှာပါ။အရှိအလေပိုင်းဈေးကွက်ကဒါဟာပရမဆုံးတင်ပို့တာဖြစ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်အပြင်ဈေးကွက်သစ်တွေကိုပါတင်ပို့မဲ့အစီအစဉ်ဖြစ်တယ်လို့လဲမြန်မာနိုင်ငံဖိအားသက်ခွာစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဥက္ကဋ္ဌဦးနိုင်ဝင်းက VOE ကိုပြောပါတယ
်။တို့ကျွန်တော်တို့6ရက်နေ့စတင်ခိုင်းပါတယ်ခင်ဗျ။ကျွန်တော်တို့ဒူဘိုင်းကိုစတင်မယ်။အဲ့ကနေမှတစ်ဆင့်ကာတာကိုဆက်ပြီးတော့ချက်ပါမယ်ခင်ဗျ။နိုင်ငံတကာနိုင်ငံနဲ့ဆိုင်နိုင်ငံများယူပို့ရတာပို့စင်ပြီးတာပို့ကောင်းတာပေါ့လေ။ဟိုဒီဘက်ကမကောင်းလို့ဟိုဘက်သွားလို့ဟိုဘက်ကမကောင်းရင်ဒီဘက်ကိုသွားလို့ရတယ်လေ
။ဖျဲသည့်အမျိုးအစား၄မျိုးလောက်ရှိတဲ့အထက်ကအစစ်လွတ်ဖျဲကိုပထမဆုံးတင်ပို့မှာဖြစ်ပြီးအခုတင်ပို့မဲ့စီစဉ်ထားတဲ့နိုင်ငံတွေဟာတင်းကျပ်တဲ့ကုန်သွယ်ရေးစီးပင်းစည်းကမ်းတွေမရှိဘူးလို့လည်းသူကပြောပါတယ်။မြန်မာနိုင်ငံကဖျဲစိုက်ပျိုးရေးလုပ်ငန်းတွေမှာတော့ပြီးခဲ့တဲ့နှစ်ကအထိတရုတ်နိုင်ငံသားတွေလာရောက်ရင်းနှီးမြှုပ်နှံခဲ့ကြပေမဲ့နေဆက်မှာဈေးကွက်ပြတ်ပြီးအရှုံးပေါ်လို့ဒီနှစ်မှာတော့လာစိုက်တဲ့သူမရှိသလောက်ပါ။ကိုဗစ်ကပ်ရောဂါနဲ့ကြုံခဲ့ရတဲ့အတွက်လည်းအယောင်ဝယ်ကြီးထိခိုက်ခဲ့ရသလိုမြန်မာတောင်သူတွေမဆိုင်နိုင်လို့ဒီနှစ်စာရေးကမနှစ်ကတည်းထပ်ဝက်လောက်ရောသွားပြီးခံမှန်းကြီးစာရေးက9000လောက်ပဲရှိပါတယ်။ဒါကြောင့်ဒီနှစ်ဖျဲသည့်ဈေးကောင်းနေပြီးဒရန်ကို9000ကျပ်ဝန်းကျင်ပေါက်နေရမို့နှစ်ပေါင်း30အတွင်းမှာအမြင့်ဆုံးဈေးနဲ့ရနေကြောင်းလဲဦးနိုင်ဝင်းကပြောပါတယ်။မြန်မာနိုင်ငံထွက်ဖျဲသည့်ယူကိုပုံမှန်အားဖြင့်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုံသွေးရေးဆောင်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ကိုတင်ပို့လို့ရှိပေမဲ့မကြခဏဆိုသလိုပြောင်းလဲတတ်တဲ့ကုံသွေးရေးစီးပင်းစည်းကမ်းတွေကြောင့်နင်းနာမှုတွေရှိရလို့လဲမြမကုံတွေတွေကပြောပါတယ်။ဒါကြောင့်လဲနေဆက်ကုံတွေကြီးမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုရွေးကောက်ပွဲနောက်ပိုင်းပေါ်လာမဲ့အစိုးရတကအာရုံစိုက်ဖို့မျှော်လင့်တယ်လို့လဲမူးစဲနန်းခမ်းနေဆက်ကုံတွေများအသင်ဘဟုအလုံးမှုဆောင်နဲ့တတိဝက်လံအကုံစီတိုင်းဒူဥက္ကဋ္ဌလည်းဖြစ်တဲ့စိုင်းခင်မောင်ကပြောပါတယ်
။အခုလောလောဆယ်တတိယသွားနေတဲ့ဒီအခုဂျင်းဆန်းကျော်လမ်းပိုင်းမှာဆိုရင်ဒါ MOU မထိုးရသေးဘူးဒါပေမဲ့တရုတ်ဘက်မှာသူရဲ့အခြေခံအဆောက်အအုံတွေသူတို့များများတီးဆီးနေပြီဖွင့်ဖို့လည်းအဆင်သင့်ဖြစ်နေပြီကျွန်တော်ဘက်မှာကြတော့အဲ့အခြေခံအဆောက်အအုံတွေလုံခြုံရေးစနစ်တွေကမတည်ဆောက်ရသေးတဲ့ပုံစံမျိုးဖြစ်ဒီဈေးကွက်တွေခိုင်မာဖို့ဥရောပဈေးကွက်ဒါတရနိုင်ငံဈေးကွက်တွေကိုလည်းအားပေးအမြောက်လုပ်တင်တာပေါ့လေနော်ဒါမျိုးတွေပေါ့ဒါမဲ့အခုတေကြတာလောလောဆယ်လက်စုပ်လက်ကင်ခိုင်ထားတဲ့နေဆက်ကုံတွေဈေးကွက်ကိုတော့ဘယ်လိုမှကျွန်တော်ကလိလိရှုလို့မရသေးတဲ့အနေထားပေါ့ဒီပူတီအဆောက်အုံကိုပို့ပြီးခိုင်မာအောင်လုပ်ရမှာ
လက်ရှိမှာတော့တရုတ်အကောက်ခွန်ဌာနစီးရင်မှာတရားဝင်ထည့်သွင်းထားတဲ့သတိဝက်လံအမျိုးအစားပဲမြန်မာဘက်ကတင်သွင်းခွင့်ရှိတာပါတရုတ်ကုမ္ပဏီနဲ့မြန်မာတောင်သူတွေကြားချုပ်ဆိုတဲ့စာချုပ်ပိုးမွှားဓာတုကင်းစင်ကြောင်းလက်မှတ်စိုက်ပျိုးရေးခြံထွက်ကုန်အထောက်အထားဒါရီကိုပီချင်းမြို့တော်ကအကောက်ခွန်ဌာနအထိတင်ပြရတာပါမြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်တွေအတွက်ဥရောပအပါအဝင်ဈေးကွက်သစ်တွေတိုးနိုင်ဖို့လိုအပ်နေသလိုပြပဈေးကွက်နဲ့မှီမဲ့စံချိန်စံညွှန်းနဲ့ကိုက်ညီအောင်လဲမြန်မာတောင်သူတွေကပြင်ဆင်ထားဖို့လိုအပ်လိမ့်မယ်လို့ကုန်တွေတွေကပြောပါတယ်။စိုက်ပျိုးရေးထွက်ကုန်တွေအဓိကပါဝင်တဲ့မြန်မာနိုင်ငံကတင်ပို့ကုန်ပမာဏဟာ2019အောက်တိုဘာကနေ2020စက်တင်ဘာလအထိအမေရိကန်ဒေါ်လာတန်း9400ကျော်နဲ့အများဆုံးဖြစ်ပြီးထိုင်းနိုင်ငံကိုတင်ပို့ရတဲ့ပမာဏကတော့အမေရိကန်ဒေါ်လာတန်း3000ကျော်နဲ့ဒုတိယအများဆုံးဖြစ်တယ်လို့လဲမြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။